ရှမ်းပြည်နယ်မြောက်ပိုင်းမိုးမိတ်မြို့မှာဒီကနေ့တိုက်ပွဲတွေဆက်ပြီးတော့ပြင်းထန်နေပြီးတော့စစ်ကောင်စီဘက်ကလေကြောင်းကနေပုံကျဲတိုက်ခိုက်နေပါတယ်။ဒီပုံကျဲတိုက်ခိုက်မှုတွေမှာအရက်သားပြည်သူတေဆုံးတာရှိတယ်လို့ဘုံကြီးကျောင်းနဲ့လူနေအိမ်တွေပါထိခိုက်ပျက်စီးမှုတွေရှိနေပါတယ်လို့ဒေသခံတွေကဗီအိုကိုပြောပါတယ်။စစ်ကောင်စီတပ်တွေနဲ့ကရင်ပြည်ပပေါင်းတပ်တို့ကြားနှစ်ရက်ကြာဖြ ဒီကနေ့မှာလဲဒုတိယမြောက်နေ့အဖြစ်တိုက်ပွဲတွေဆက်လက်ပြင်းထန်နေတာပါနေ့ရက်ကြတိုက်ပွဲအတွင်းစစ်ကောင်စီကလေကြောင်းကအပြင်းထန်တိုက်ခတ်နေကြောင်းမုံမိတ်ဒေသခံတူကVOA ကိုခုလိုပြောပါတယ်
ဟဲ့လို့ကခုလည်းဖြစ်နေလို့ရတယ်စကားမှာပါဖြစ်တယ်ဟုတ်ခုတမန်ကျွန်တော်အဲ့လိုပြင်နေတယ်စကားမှာလည်းမှာဖြစ်နေကြတယ်ဘယ်ရင်ဘုံနေနဲ့တော့ဆက်နေတယ်တမန်ကျွန်တော်ပါဗျနေ့ရတယ်မညာဟိုးလာရင်လောက်ကလည်းညနေ၃နာရီလောက်ထိတယ်နေဆုံးတော့၄နာရီ၆နာရီကောက်ခဲ့ဗျနေ့ကပုံပြီးတော့ပြင်းနေတယ်ဒါပေမဲ့ဒီနေ့ကနေနဲ့ပုံသေးတော့ဒီနေ့ကတော်တော်လေးများရပါမနေတော့ကတော့ရေစခန်းကအလ
ေချာမတိရသေးကြောင်းနဲ့မြို့ကန်တွေအတော်များများကတော့ဘေးလွရာကိုတိမ်းရှောင်နေကြကြောင်းဆက်ပြောပါတယ်
အဲ့တော့ပြီးတော့မတိရသေးဘူးကျွန်တော်တို့ကပုံကျင်းနေမှာပဲနေနေရမလို့ဗျတစ်ပြုံးလုံးကြီးကတော့ရှောင်နေကြရ
တခြားဒေသခံတဦးကတော့ဘုံကြီးကျောင်းနဲ့နေအိမ်တွေထိခိုက်ပျက်စီးခဲ့တယ်လို့အရက်သားတည်ဆုံတာတွေလည်းရှိကြောင်းပြောပါတယ်
ဘုံကြီးကျောင်းကရှိတယ်ဘုံကြီးကျောင်းပါတယ်အတားရော်ရော်နည်းနည်းတော့ပါကြည့်ရတယ်မလည်းဒီကဟာတော့တုံးလုံးလုံးကြည့်တာအဲ့ဒါမင်းဟာရဲ့ရံပြီးဘူးမလည်းမရှိတော့လည်းကြည့်ရကျွန်တော်တို့ရွာထဲကဖြည့်တဲ့ဟာတွေရောဖြည့်တယ်အိမ်နေနီးလုံးမဲ့ဟာတွေလုံးမြို့ထဲဟာတွေရောအခုလုံးလုံးဆယ်ရောရွာဘက်ကဖြည့်ကြပွားကြနေပဲလို့ပြောတယ်မနေ့က7နိုင်9နိုင်အချိန်မှာမနေ့ညလည်းဒီပိတ်ပြမှာလည်းမကြည့်ဖြည့်တာပြတော်ကျူလေးရောဒီတဲ့အတီးဒီတဲ့အတက်အဝေးနေလမ်းထူရောပေါ့အဲ့လို
မနေ့ကလေကြောင်းတက်ခတ်မှုကြောင့်လက်ခုတ်တန်းရံမှာလူတဦးသေဆုံးပြီးခလေးချရောက်ထိခိုက်ဒဏ်ရာရခဲ့ကြောင်းလဲမိုးမိတ်မြို့ကန်တွေကပြောပါတယ်မိုးမိတ်မြို့နယ်မှာစစ်ကောင်စီနဲ့ KIA KPDF ပူးပေါင်းတပ်တွေအကြတိုက်ပွဲဖြစ်ပွားနေတာဆယ်ရက်ခန့်ရှိနေပါပြီ KIA ရဲ့ပြန်ကြားရေးတာဝန်ခံဘုံမူကြီးနော်ဘူးကတော့ဆက်သွယ်ရေးအခြေအနေအရမိုးမိတ်တိုက်ပွဲအခြေအနေကိုတေချာမသိရသေးကြောင်းနဲ့လက်ရှိဒေသတွင်းတိုက်ပွဲအခြေအနေတွေကိုအခုလိုဆက်ပြောပါတယ်
တက်ကအခြေအနေတော့မရဘူးခင်ဗျမိုးမိတ်ကတော့တက်ဖက်ကန်တက်ကတိုက်ပွဲကတော့ခါတိုင်းလိုပေါ့ဆက်တက်ပွဲတွေဖြစ်တယ်ဒါပေမဲ့ဟိုခန်တင်းတာတွေကတော့အခုတစ်ခါကတော့မကြားရသေးပါဘူးအဲဒီနေ့ကတော့နေဆောင်တက်လာပြီးမှဖြစ်တယ်လို့ပြောတယ်ဒီနေ့လေကျုံလာတာလည်းဘယ်လိုလားမသိဘူးတက်ကဒါပေမဲ့တက်ဖြစ်ရှိပါတယ်မန်စီမြင့်နဲ့တက်ကတော့မန်ဝင်းကြီးရဲ့နောက်တောင်ပဲချမှာပါခန်းတခုခမရ420မီလာမသိဘူးနော်အဲခုတင်းလေဆိုတဲ့တရင်ထွက်ပါတယ်ဒါပေမဲ့ဟိုမေးပြီးတရင်ဒီတိကျပြီးပြီဆိုဆိုတော့မရသေးဘူးဒါပေမဲ့ခန်းတင်းလေဆိုတော့ကြားရပါတယ
်ကုတ်ခံမြို့နဲ့နန်းဖက်ခါဘက်မှာလည်းတိုက်ပွဲဆက်ဖြစ်ပွားနေကြောင်းနဲ့မြေပြင်အဆက်အသွယ်တော့မရသေးကြောင်းပြောပါတယ်ကချင်သတင်းမီဒီယာတချို့မှာတော့ရွှေကူမြို့နယ်မှာလည်း KIA နဲ့ PDF ပူးပေါင်းတပ်တွေကစစ်ကောင်စီရဲ့တပ်စခန်းအပါအဝင်စစ်စေးဂိတ်နဲ့ရဲစခန်းနေရာ၄နေရာလောက်ကိုတပြိုင်တည်းတိုက်ခတ်ခဲ့ကြောင်းသတင်းဖော်ပြကြပါတယ်။ဗိုလ်မှူးကြီးနော်ဘူးကတော့အောက်ခြေကသတင်းပေးပို့တာမရှိသေးကြောင်းပြောပါတယ်။ဒီအပိုင်းတွေအတွင်းမှာတော့ရှမ်းမြောက်ဒေသနဲ့ကချင်ပြည်နယ်အတွင်းမှာစစ်ကောင်စီနဲ့ KIA ပူးပေါင်းတပ်တွေအကြတိုက်ပွဲတွေဇက်တိုက်ဆိုသလိုဖြစ်ပွားနေပါတယ်။စစ်ကောင်စီနဲ့ညီနောင်မဟာမိတ်သုံးဘက်အကြမ်းမှာတော့ဒီလ17ရက်နေ့ကယာယီအပြစ်ခတ်ရက်ဆဲဖို့သဘောတူပြီးတဲ့နောက်မှာရှမ်းပြည်နယ်အတွင်းတိုက်ပွဲတွေငြိမ်သက်နေခဲ့ပေမဲ့ရခိုင်ပြည်နယ်မှာတော့တိုက်ပွဲတွေပြင်းထန်နေသေးရှိနေပါတယ်စစ်ကောင်စီကတော့လက်ရှိရှမ်းနယ်ကချင်ဒေသတွင်းတိုက်ပွဲတွေကိုသတင်းထုတ်ပြန်တာမရှိသေးပါဘူးခင်ဗျာ